ဒီမာကျူရီလို့ခေါ်တဲ့ဗရာသုံးဆွဲမှုဟာအန်ဒီရဲ့အတိုင်းအတာဘယ်လောက်ရှိတယ်ဘယ်လိုအဆိပ်သင့်နိုင်လဲဆိုတာတွေကိုကြည့်ကြအောင်ပါ ကုလသမဂ္ဂမှာ၄နှစ်ကြာအပြင်းထန်ဆွေးနွေးမှုတွေလုပ်ပြီးမှာ 2013 ခုနှစ်ဆန်းမှာမာကျူရီအဆိပ်သင့်မှုကာကွယ်ရေးဆိုင်ရာသဘောတူစာချုပ်တရချုပ်ဆိုဖို့နိုင်ငံပေါင်း 140 ကျော်ကြားညှိနှိုင်းမှုတွေလုပ်နိုင်ခဲ့တာပါချုပ်ဆိုမဲ့စာချုပ်ကိုမီနာမတ်တာကွန်ဗင်းရှင်းလို့ခေါ်ပါတယ် ဂျပန်နိုင်ငံမှာ 20 ရာစုအလဲပိုင်းအတွင်းကျုံတွေ့ခဲ့ရတဲ့ဆိုးရွားတဲ့ဗရာစိတ်သင့်ခဲ့တဲ့အဖြစ်အပျက်ကိုသတိရရှိဖို့အတွက်ရည်ရွယ်ပြီးဒီနာမည်ကိုပေးတာပါမာကျူရီကိုသဘာဝအလျောက်တွေ့နိုင်ပါတယ်သူဟာအဆိပ်တောက်ဖြစ်စေတဲ့ဓာတုပစ္စည်းတစ်မျိုးပါလူတွေကြောင့်ပဲတစ်နှစ်တစ်နှစ်ကိုမာကျူရီတန်ချိန်ပေါင်း 2000လောက်လေထဲပြန့်နှံ့နေရှိတာမို့လူတွေရဲ့ကျန်းမာရေးကိုရောသဘာဝဝန်းကျင်ကိုပါချိမ့်ချောက်မှုရှိနေတဲ့ drug ပစ္စည်းပါ မာကျူရီကိုဆေးလောက်ကမှာတုံးတယ်လို့ဘက်ထရီနဲ့လျှက်စစ်ပစ္စည်းတွေလို့စက်မှုလုပ်ငန်းမှာရောလူတွေနေ့စဉ်သုံးနေရှိတဲ့အရေးပြားပေါ်မှာလိမ့်တဲ့ cream လို့ဆက်ပြရုံမှာပါထည့်သွင်းသုံးဆွဲလေးရှိပါတယ်။UNEP ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအကြီးအကဲ HM Steiner ကတော့မာကျူရီရဲ့အန္တရာယ်ကိုသိရဖို့အတွက်အချိန်အကြာကြီးပေးဆက်ခဲ့ရတယ်လို့ဆိုပါတယ်။
And it took us a long time to both establish and understand
Mercury ya tapie pie su la bi ma atot ko so so wa wa anie pe nai ne so ra ko lu da ri atot ja ja tong ji bi ma na le tbo paw la da ba u ma asa taw ma so yin nga ri ga ni de sin lu ri de yauk bi atot ja ja sa mi yin lu ko de ma twa su bi a sait tin dat ba de chaw mi de ri taung jwe yin le le de thwa la nai bi atot we we thi lwin ba twa nai ba de canada nai ngan ga in nut dai yin da ri ni thai ne ya ma ro sa mu lo ngan ni chaung thwa la de mercury ga ni
အစိတ်သင်းကြရသလိုတော်အာဖရိကတချို့နေရာတွေမှာဆိုရင်အသေးစားရွှေကျင်တဲ့သူတွေပဒိန်လုံးတဲ့သူတွေမှာအစိတ်သင့်တာတွေတွေ့ရပါတယ်ဗရာစိတ်သင့်တာကိုကုလသမဂ္ဂကမိနာမတ္တစာချုပ်နဲ့ကာကွယ်နိုင်ဖို့စူးစမ်းနေတယ်လို့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်မိနာမတ္တဆိုတာဂျပန်မှာဖြစ်တာဂျပန်မှာမာကျူရီတွေမြစ်တဲ့ပင်လယ်ထဲရောက်သွားပြီးတော့ငါးတွေစီရောက်ပါတယ်အဲ့ဒီငါး ေမစဖြစ်တယ်အခုချိန်မှာဆိုရင်လူတွေဖြစ်တာပေါ့ဂျပန်မှာလူတွေဖြစ်တော့ဒီကိစ္စကိုအစိုးရဖြေရှင်းပေးတာ1997ကနေဖြေရှင်းလိုက်တာအခု2005လောက်မှအကုန်လုံးပြီးသွားတယ်ပြီးတော့ယူမယ်အဲ့ဒီကဒုက္ခတွေတွေပေါ့အဲ့မှာအမျိုးသမီးတွေဘာညာတွေကသူတို့ကလက်ကောက်ချီကောက်နော်လူတွေကထင်တာဒါဝတ်နာကန်တာပဲဆိုတော့အဲ့ဒီလူတွေကိုသတိသတ္တပေါ့လူမှုရေးနယ်ပယ်ကနေပေါ့ထဲထားတယ
်ဗရာစိတ်တင်တာကိုမိနာမတာယောဂလို့လဲခေါ်ပါတယ်မျက်စိကွဲတာအုံနောက်မှာထိခိုက်တဲ့အတွက်အာယုံကြောကောင်းကောင်းအလုံးမလုံးတာခြေလက်ထုံကျင်တတ်တယ်လို့မှတ်ဉာဏ်နှေးပါမှုအာအင်ယောပါမှုနဲ့ကိုဝင်ဆောင်မိခင်တွင်တဲ့တရေသားကိုထိခိုက်စေတာဖြင့်ယူသွတ်တာနဲ့တေဆုံးတဲ့အထိဖြစ်တတ်ပါတယ်ရွှေချင်းတဲ့နေရာမှာရွှေမုံသေးသေးလေးတွေကိုအမကမ်းလို့ခေါ်တဲ့ဗရားနဲ့ရောတော့အောင်စုပြီးမှအပူပေးပြီးရွှေပြန်ထုတ်တဲ့အခါထွက်လာတဲ့ဗရားငွေတွေကိုရှူရှိုက်မိနိုင်တယ်လို့နောက်ထပ်ကြုံရနိုင်တဲ့အန်ဒီယေကိုကြည့်ရအောင်ပ
ါမာကီရီကတော့တိုက်ရည်ရရှူလိုက်တယ်ကိုကထဲဝင်သွားတယ်ဆိုရင်ပြန်တော့မထွက်ဘူးဒါပေမဲ့ချက်ချင်းတော့ဘာမှမဖြစ်ဘူးပိုဆိုးလာဥမာဖြစ်မြစ်ချောင်းမှာဖြစ်တဲ့ကိစ္စပါမြစ်ချောင်းထဲအပြည့်ချက်မာကီရီကပိုလေးတယ်ကျွန်တော်တို့ဒီအမဂန်လို့လိုက်ပြီးဆိုလေးတဲ့မာကီရီကအမဂန်ဖြစ်သွားရောအဲ့တော့အမဂန်ဖြစ်ပြီးတော့ရွှေကိုပြန်ထုတ်လိုက်တဲ့အချိန်မှာဟောမာကီရီကအငွေ့ပြောင်းလာအငွေ့ပြောင်းလို့ဒီတိုင်းမနေအောက်ပြန်ဆင်းရဆင်းတဲ့ရေထဲရောက်မယ်ရေထဲရောက်ပြီးတော့ဟောမြစ်ထဲရောက်မြစ်ထဲရောက်သဲတွေဖုံးမယ်သဲတွေဖုံးရင်သူကအဲ့ဒီ anaerobic bacteria တွေစားတော့မိသားမာကီရီဖြစ်လာတာမိသားမာကီရီကအပင်တွေဆုတ်လို့ရတယ်လူတွေ organic မာကီရီဖြစ်သွားတယ်ငါးတွေစီရောက်မယ်အဲ့ဒီငါးတွေစီရောက်ရင်အန်ဒီအမရန်ကြီးပါတယ်ဒီအန်ဒီရဲ့ခုနပြောလို့လို့မိနာမာတာဘေးမှာဖြစ်တဲ့ဟာလည်းဒီတိုင်းပဲဖြစ်တယ်ဒီ Amazon မှာလည်းဒီတိုင်းပဲဖြစ်နေတယ်အခုဘုံမာပြည်မှာနည်းနည်းလေးဆိုးတော့သူအချိန်လေးယူရတာဟုတ်50နှစ်ဆိုဒါအများကြီးဖြစ်လာနိုင်စရာအကြောင်းရှိတယ
်မြန်မာနိုင်ငံမှာရွှေချင်းနေကြတာနှစ်နဲ့ချီးနေပါပြီဗရားကိုလည်းတွင်တွင်ချင်းတုံပါတယ်တနိုင်တပိုင်းတူးဖော်တော့ကအန်ရဲ့အတိုင်းတာနေပေမဲ့ပမာဏကြီးကြီးတူးဖော်တာနဲ့အန်ရဲ့ကိုမသိပဲကင်တွယ်တာတွေကြောင့်လူကိုရောဝင်းကျင်ကိုပါဒုက္ခရောက်စေတာပ
ါမာကီရီကြတော့ဒီတိုင်းထိုင်ရင်အငွေ့ပြန်သွားတယ်အငွေ့ပြန်သွားတော့ဒီအခန်းထဲမှာရှိတဲ့လူတွေကအသက်ရှူတဲ့လမ်းကြောင်းကနေရောက်သွားတော့ပါသွားနိုင်တယ်အများကြီးပါသွားနိုင်တယ်ဒီရွှေချွတ်တဲ့နေရာတွေပါဒီမှာလဲမာကီရီကလူကိုအခန်းထဲမှာပါပြီးတော့ဒီခရုသင်းဆွဲတဲ့လူမျိုးတွေရ ောဂါတွေဖြစ်လာကြတယ်။နောက်ပိုင်းရင်ကျတော့အုံနောက်မှာလည်းဖြည်းဖြည်းနဲ့တိခိုက်လာပြီးတော့ဒီလူတွေဟောကန်ဆာလို့ပေါ့ယောဂါတွေဖြစ်တယ်အခုလောလောဆယ်ရွှေကျင်ဘက်မှာလူတွေရွှေကျင်နေကြတယ်အဲ့ရွှေကျင်အရမှာဆိုရင်မနေ့တနေ့ကကျွန်တော်တို့တွေ့ကြတော့အဲ့ရွှေကျင်တဲ့လူတွေလည်းကင်ဆာယောဂါနဲ့သေတဲ့လူတွေအများကြီးရှိတယ်တော့အသားတွေဖြူဖြော့ပြီးတော့ဟိုခေါမအနီမီးယားလိုမျိုးယောဂါတွေရတယ်တော့လက်တွေချီတွေကတ်လာပြီးတော့ကျွတ်တက်တဲ့ယောဂါတွေဖြစ်လာတယ်ဒါအန္တရာယ်အများကြီးကြီးပါတယ
်နိုင်ငံတကာတားမြစ်မှုတွေကြောင့်မာကျူရီပါတဲ့ပစ္စည်းတွေယော့ပါသွားပေမဲ့မြန်မာနိုင်ငံမှာဘရဆီတွေထဲမှာတွင်တွင်ကြီးတုံနေကြတယ်လို့ဆိုပါတယ်
အပြင်မှာတော့တိတ်အများကြီးတော့မရှိပါဘူးမာကျူရီကအပြင်မှာအများကြီးတုံးလဲဆိုတော့ဟိုဖို့ထိုးရပါညာလောက်ပဲဒီမာကျူရီကိုရေပြာယောဂါတွေပြောက်အောင်လုပ်တဲ့နေရာမှာစဉ်သက်တရားအနေနဲ့လည်းတုံးပါတယ်ကျွန်တော်တို့ဆေးတုတ်တဲ့နေရာတုံးတယ်ဒါပေမဲ့အခုနိုင်ငံခြားဝင်လာတဲ့ပစ္စည်းတွေပဲတုံးကြတော့လောလောဆယ်ကတော့အကုန်လုံးကဟိုတိတ်မတုံးတော့ဘူးလို့ယူဆနိုင်တော့ပေါ့ဆေးတွေလည်းဒီလိုပဲနိုင်ငံခြားပစ္စည်းတွေပဲတုံးကြတယ်ခရီးတွေလည်းဒီတိုင်းပဲဒါပေမဲ့တရုတ်ကဝင်လာတော့ဘလောက်ပါမှတော့မသိတရုတ်ကတော့ဒီအနီရောင်ဆို red that red ပဲတုံးတယ်လေအဲ့တော့ red light ကအန်ဒီရဲသူလည်းရှိပါတယ်ဒါပေမဲ့ mercury ဟင်းသာပြတာကတော့ဈေးနည်းနည်းကြည့်တော့ကျွန်တော်အတော့အဖြစ်ဖြစ်နေသွားတယ်ဒီမှာလူတွေကမသိပဲနဲ့အဲ့ဒီဟာပေါ့သူတို့ရဲ့ယောဂတို့ဆေးစားမှပါညာဆိုရင်ဥဒတိကတော့ဒီဘေးရဆေးမှတော့သူတို့သုံးဆွဲနေကြသေးပါပဲ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်